2019 ရဲ့နေ့ဟာ82ကြိမ်မြောက်တမတော်နေ့ဖြစ်ပါတယ်။ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါ။ဒီနေ့ဟာထူးခြားပါတယ်။1962ခုနှစ်ကစပြီးရေတွက်ရင်55နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တမတော်နေ့ဖြစ်လို့ပါပဲ။အစိုးရစစ်တက်လာတဲ့2016ခုနှစ်မတ်လကုန်ကနေရေတွက်ရင်တမတော်နဲ့အစိုးရစစ်လက်တွဲပြီးတိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တာလေ။တနှစ်တာအချိန်ကာလရောက်လာပါပြီ။ဒီကာလအတွင်းတမတော်ဘလို့ရပ်တည်နေသလဲ။ဘလို့အတွေးခေါ်တွေကင်ဆယ်ထားသလဲ။ professional တမတော်ဖြစ်လာအောင်ဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းတမတော်ဟာအရင်ဆက်အာနာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတတိတခြားတည်ရှိတဲ့ပုံသဏ္ဍာန်နဲ့ရပ်တည်နေတာတွေ့နိုင်ပါတယ်။ဒါပေမဲ့တဘိုတမင်းတတိတနံကိုပါတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်ပါဘူးတက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုရင်သူတာဝန်ယူတဲ့6နှစ်ဝန်းကျင်ကာလအတွင်းတက်မတော်ပြုပြင်ပြောင်းလဲရေးတက်မတော်ပုံရိပ်ကောင်းလာစေရေး professional တက်မတော်ဖြစ်လာစေရေးကိစ္စတွေမှာတိုးတက်မှုရအောင်အများကြီးဆောင်ရွက်ခဲ့ပြီးလဲဖြစ်ပါတယ်တက်မတော်အတွက်အလွန်အရေးကြီးတဲ့ကာဝေးရေးအသုံးစရိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာလွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်။ဘယ်နေရာတွေမှာဘလို့သုံးဆွဲတယ်ဆိုတာကိုရွေးကောက်ခံအမတ်တွေနဲ့အစိုးရအဖွဲ့ကစီစစ်ခွင့်မရှိတာကတပိုင်းပါ။ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘိုလ်ချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်။အခြားပြည်တွင်ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင့်ထဲပေါ်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ။82နှစ်မြောက်တက်မတော်နေ့အတွက်ဥတီချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထက်မှာပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောက်လှမ်းနိုင်ရန်ထိမ့်သိမ်းဆောင်ရွက်ရေးတို့အားတက်မတော်၏ရည်တည်ချက်အဖြစ်မြဲမြံစွာခံယူလှုပ်ဆောင်ရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆက်အာနာရှင်ခေတ်လိုမျိုးကိုပြန်မသွားဘူးနောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ရည်တည်ချက်လို့ပြောရမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်လက်ရှိတက်မတော်ရဲ့အနေအထားဟာဒီမိုကရေစီနိုင်ငံဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွန်းတွေပြည့်မီအောင်နိုင်ငံတကာနဲ့တိုင်းရင်းသားပြည်သူတရက်လုံးကလေးစားရလောက်တဲ့တကယ်ကို professional တက်မတော်ကောင်းပြပြပြင်းပြင်းဖြစ်လာအောင်စူးစမ်းတိစောက်ရအောင်မှာပဲဖြစ်ပါတယ
်။အရေးကြီးဆုံးကတော့ကာကွယ်ရေးစွမ်းရည်ဖြစ်ပါတယ်။တက်မတော်တဲ့ရဲ့အဓိကစွမ်းရည်ဟာတက်ရည်ခက်ရည်ပြည့်ဝတာကာကွယ်ရေးစွမ်းရည်ပြည့်ဝတာပဲဖြစ်ပါတယ်။လက်တော်လက်ထက်ကန်တိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်သင့်တယ်မတိုက်သင့်ဘူးငင်းခုန်ဆွေးနွေးတာမလုပ်ချင်ပေမဲ့တက်မတော်ရဲ့တက်ခက်ရည်စွမ်းရည်ကိုတော့ကျေနပ်အားရစရာသိမရှိလာသေးပါဘူး။အကြောင်းရင်းကိုရှာရင်တမှုတက်သားတွေတမတော်တွေဝင်ရောက်လာအောင်စီယုံရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုင်းပြည်ကာကွယ်ဖို့ပြည်သူလူအသက်အိုးအိမ်စီးစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတမတော်သားတွေလုံနေတဲ့များမြောင်လှတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကခန္ဓာတွေအများကြီးတွေကမှတစ်ခုဖြစ်နေလို့ပါပဲတမတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထဲပေါ်ဖို့ဆိုရင်တမတော်တွေစီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတက်မတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစတွေကိုရှော့ချသွားဖို့လဲလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တက်မတော်ရဲ့လေးလပတ်တက်မှုကြီးတွေအစည်းအဝေးမှာတက်မတော်ဘက်ကလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်အဲ့ဒီမှာသစ်မှောင်ခိုဖမ်းဆီးတာတွေကြောက်စိမ့်မှောင်ခိုဖမ်းဆီးတာတွေကုန်စည်နှုန်းတည်ငြိမ်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေပြည်သူတွေကိုကြမ်းမာရေးဆောက်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်။တကယ်တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တက်မတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှပဲကင်တွယ်သင့်ပြီးကြံနေရာဒေသတွေမှာတော့သက်ဆိုင်ရာပြည်ထရေးလိုရဲတပ်ဖွဲ့လိုဝန်ကြီးဌာနအသီးသီးလိုမျိုးကလုံနိုင်ကင်ထိုင်အောင်အကူအညီပေးတာမျိုးလောက်ပဲပါဝင်သင့်ပါတယ်။
တက်မတော်အတွက်နောက်ထပ်အရေးကြီးလုပ်ဖို့လိုတာတစ်ခုကအရင်ဆက်အာဏာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ့်ကိုပြည်ထောင်စုတက်မတော်တရက်ပြပြပြင်းပြင်းဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထဲပေါ်ဖို့ပဲဖြစ်ပါတယ်။အရင်ဆက်အာဏာရှင်တွေဟာမြမတက်မတော်အရာရှိအစ်စ်တွေမှာတိုင်းရင်းသားတွေကိုထည့်သွင်းခြင်းအပြင်တ တနည်းနည်းယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တဲ့ဆိုတဲ့လွဲမတဲ့အယူအဆကင်ဆွဲပြီးတက်မတော်ကိုတိဆောက်ခဲ့တာပါ။ဒါကြောင့်ပြည်ထောင်စုတက်မတော်ဖြစ်မလာပဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလူလူလောက်ဟာလဲပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးစိုက်ရောက်သွားတာပါ။တပြိုင်နက်တည်းမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာကလက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းသားလက်နက်ကိုင်တွေကိုပြည်ထောင်စုတက်မတော်တဲ့ဘယ်နည်းဘယ်ပုံထည့်သွင်းမလဲဆိုတာပါဒါတွေကိုအချိန်ယူပြင်ဆင်ဖို့အတွက်တက်မတော်ခေါင်းဆောင်တွေဟာအခြားတက်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလောက်ကိုင်နေရာကနေတဆင်ပြေးတဆင်ရှော့ချသွားတင်ပါတယ
်အလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိတက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2008ပါအချက်တွေအရတည်တည်တံ့ရှိနေတဲ့အနေအထားမျိုးကနေနောင်ရွေးကောက်ခံအစိုးရတရက်လက်အောက်မှာတကယ် professional တက်မတော်ပြပြပြဖြစ်လာအောင်ဘယ်အချိန်ပါတဲ့အကောင့်တွေပေါ်မလဲဆိုတာမဟာဗျူဟာနီးဗျူဟာချမှတ်ထားသင့်ပါတယ်။အင်အားတောက်တင်းတဲ့ပြည်တော်စုတက်မတော်တရပြပြဖြစ်လာဖို့ဆိုရင်တက်မတော်ခေါင်းဆောင်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာခံယူချက်ပိုင်းဆိုင်ရာတွေကိုပြောင်းလဲဖို့လိုအပ်ုံနဲ့မကကာကွယ်ရေးအသုံးစရိတ်ကိုလည်းအခုတည်းပိုအများကြီးသုံးစွဲဖို့လိုပါလိမ့်မယ်။ဒီအတွက်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်မှဖြစ်မှာမို့ရွေးကောက်ခံအစိုးရတိုင်းပြည်ကိုတည်ငြိမ်ငြိမ်အုပ်ချုပ်နိုင်အောင်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုချောချောမွေ့မွေ့လုပ်ကိုင်နိုင်အောင်အစွမ်းကိုအကူအညီပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်